မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးချန်ပီပုဂ္ဂိုလ်ဗီဂျေနမ်ဘီယားဟာဒီကနေ့ကရင်ပြည်နယ်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ဒိုင်းရင်းသားလက်နက်ကိုင်တွေနဲ့ငင်းငင်းရေးဆွေးနွေးမှုအခြေအနေဒုက္ခသည်တွေအရေးတွေဆွေးနွေးခဲ့ကြတယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။မြန်မာနိုင်ငံကို၅ရက်ကြာခီးစဉ်ဖြစ်နေတနင်္လာနေ့တုန်းကရောက်ရှိလာခဲ့တဲ့ဗီဂျေနမ်ဘီယားဟာဒီကနေ့၄ရက်မြောက်နေ့မှာကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီအကြောင်းကိုလည်းမနနာချမ်းကပဲဆက်ပြောပြမှာပါရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကြံပေးပုဂ္ဂိုလ်ဗီဂျေနမ်ဘီယားဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကိစ္စအပါအဝင်ဒုက္ခသည်တွေရေးကိစ္စတွေကိုအကဲခတ်လေ့လာဖို့အတွက်ဒီကနေ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့ကိုတွားရောက်ခဲ့တာပါကရင်ပြည်နယ်ဖမ်းမြို့မှာတော့ညနေပိုင်းကကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းအပါအဝင်ပြည်နယ်အစိုးရအဖွဲ့တွေနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးဆွေးနွေးနေမှုအခြေအနေတွေဒုက္ခသည်တွေပြန်လာဖို့ရင်းနဲ့ထောက်ရငြိမ်းချမ်းရေးရယူချိန်ကာလလိုအပ်မဲ့ကူညီပံ့ပိုးမှုတွေနဲ့ပတ်သက်ပြီးပြည်နယ်ဝန်ကြီးချုပ်ကိုဆွေးနွေးမေးမြန်းခဲ့တယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းက VOA ကိုအခုလိုပြောပြပါဗျ
။ဒီငင်းကြီးပြည့်တဲ့ခါကျတော့ဟိုဘက်ကဒုက္ခသည်ခံမှနေနေတဲ့သူတို့ဖွဲ့တွေပြန်လာရင်ဘယ်လိုလေးတွေမျက်စိမှန်ပေးကြမလဲဆိုတာလေးရယ်ဘာအကူအညီလိုလဲဆိုတာလေးတွေရယ်ပြည့်တဲ့ခါကျရင်သာဝရငင်းကြီးဆက်ကူတဲ့ခါကျရင်ဒါများလွတ်ဖို့လို့ဆက်လုပ်ကြမလဲဆိုတာလေးတွေရယ်အဲ့ဒါလေးတွေမေးပါတယ်။သူတို့ကတော့အဓိကကျွန်တော်တို့အဲ့ဒီကိစ္စတွေတော့ကိုရယ်များအခုညပြရမယ့်အခြေအနေလေးတွေရှိရင်ပြောပြဖို့ဆိုပြီးတော့ဒါလေးပြောပါတယ်ခင်ဗျာ UN agency တွေကကျွန်တော်တို့စီမံတဲ့လက်ရှိဆောင်ရွက်နေရတဲ့ရှိပါတယ်ဒီထက်ပိုပြီးတော့ဘာတွေဆောင်ရွက်ပေးဖို့ရှိမလဲရှိလာလို့ရှိရင်ပြောဖို့ဆိုပြီးပြောပါတယ်သူကလည်းအဲ့ဒါလေးတွေမေးတယ်ကျွန်တော်ကသူမေးတာလေးတွေဖြေတာပဲပေါ့လို့ဒီနေ့တွေ့ဆုံမှုကသိကောင်းပါတယ်ဒါကကျွန်တော်တို့နိုင်ငံနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမှာပိုပြီးတော့ close up ဖြစ်သွားတယ်လို့ပူးပေါင်းဆောင်ရွက်မှုအားတွေပိုကောင်းသွားပါတယ်
လက်ရှိမှာတော့ထိုင်းနယ်စပ်တစ်လျှောက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့ဒုက္ခသည်အရေးအတွက်ကတိတ်နဲ့ချီပြီးတော့ရှိနေတာပါ။ DKBN နဲ့မြန်မာဆိုရတက်တွေကြား2010ရွေးကောက်ပွဲကျင်းပချိန်ကစလို့ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့် IDP ရွာပုံးရွာရှောင်ပွားနဲ့တောထဲမှာပုံအောင်နေကြရတဲ့ဒုက္ခသည်တွေကလည်းအများအများရှိနေတာဖြစ်ပါတယ်။ဒီဒုက္ခသည်တွေပြန်လာတဲ့အခါမှာပြည်နယ်အစိုးရတာဝန်ရှိသူတွေအနေနဲ့ဘယ်လိုကူညီဆောင်ရွက်ပေးမလဲဆိုတာနဲ့ပတ်သက်ပြီးမစ္စတာနမ်ဘီယားကမေးခဲ့ပါတယ်။ဒီပေါ်မှာတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းက
ကျွန်တော်တို့ကတော့အဲ့ဒါပြန်လာလို့ရှိရင်ပထမတော့နေရာချထားရေးကိစ္စလေးတွေပေါ့။နေရာချထားရေးဆိုတဲ့အခါမှာလည်းပဲတချို့လည်းကိုရရကိုပြန်သွားမယ်လို့ရှိတယ်။တချို့လည်းနေစရာခက်ခဲရှိတဲ့လူတွေကျွန်တော်တို့ကသူတို့ဆန္ဒရှိတဲ့နေရာလေးတွေမှာနေရာချပေးဖို့အစီအစဉ်ရှိတယ်ဆိုတာလေးတွေပြောပါတယ်။ပြီးလို့ရှိရင်သူတို့လက်တလုံးစားတော့ရေးကိစ္စတွေအစီအစဉ်ပေးဖို့လို့နော်ရေရှည်အတွက်ဆိုရင်သူတို့ဒေသတွေမှာလက်မဆက်တဲ့ပညာရေးကျန်းမာရေးတွေစီစဉ်ပေးဖို့လို့အဲ့ဒါတွေပြောပါတယ်။ဟောပြီးတော့မစ္စတာနမ်ဘီယားကပြီးလို့ရှိရင်သာဝရငင်းကြီးကူပြီးဘာလို့လဲဆက်လုပ်ဖို့ရှိုံလဲလို့မေးပါတယ်။ကျွန်တော်ကသူတို့ဒီနေသားတကြဖြစ်သွားပြီးတဲ့ချိန်နောက်ကျရင်သူတို့လိုပဲခရင်ပြည်နယ်ထဲမှာသူတို့ကိုယ်တိုင်ဒီလိုရွေးကောက်ပွဲတွေမှာမဲဆန္ဒပေးတာရောသူတို့ထက်ကလွတ်တော်ကိုယ်စားလှယ်ရေးချင်းပြည်ဆောင်တဲ့လူတွေကလွတ်တော်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရွေးချယ်ခံတာတွေရောဆောင်ရွက်ပြီးတော့နောက်တစ်ချိန်မှာသူတို့တွေလည်းနိုင်ငံတော်နဲ့ပြည်နယ်ရဲ့စွတ်တော်တွေမှာပြည်သူ့ပြည်ပပဝင်စကြမှာဖြစ်ပါတယ်ဆိုတာလေးတွေပြောပြလိုက်ပါတယ
်။ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းဖြစ်ပါတယ်။ဒီကနေ့မစ္စတာနမ်ဘီယားနဲ့အတူကုလသမဂ္ဂရဲ့ရန်ကုန်ဌာနကိုယ်စားလှယ်လိုက်ပါသွားပြီးညနေဆောင်မှာမွန်ပြည်နယ်ဘက်ကိုမစ္စတာနမ်ဘီယားဆက်လက်ထွက်ခွာသွားခဲ့ပါတယ်။မစ္စတာနမ်ဘီယားဟာတနင်္ဂနွေနေ့ကလေးကမြန်မာနိုင်ငံကို၅ရက်ကြာခီးစဉ်ဖြစ်နေရောက်ရှိနေခဲ့တာပါ။ခီးစဉ်ဒုတိယမြောက်နေ့ဖြစ်တဲ့တနင်္လာနေ့မှာတော့နေပြည်တော်မှာကျင်းပတဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမူဝါဒညီလာခံကိုတက်ရောက်ခဲ့ပြီးတဲ့နောက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးပြည်ထောင်စုဝန်ကြီးဦးအောင်ကြီးပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဦးအောင်တောင်းတို့အပြင်မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်တို့နဲ့လည်းတွေ့ဆုံခဲ့တာပါအင်္ဂါနေ့မှာတော့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့အဲ့ဒီနောက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းပါဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်မင်းဖြစ်ရန်ကုန်ကနေပြန်လည်မထွက်ခွာခင်မှာတော့မြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့သိရပါပါရှင်